Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချမ်းမှာတော်ရရှင်များရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ် April 4ရက်စနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တကူယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်တဲ့အတူကျွန်မအေးသနာကျော်ပြောပြပေးသွားပါမယ်။ကမ္ဘာ့ကဘေးစိုးကြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဒီကနေ့ဧပြီလ4ရက်နေ့အစမှာတော့ကူးစက်သူပေါင်း1,000ကျော်နဲ့သေဆုံးသူပေါင်း9,800ကျော်သွားခဲ့ပါတယ်။ဒီဇင်ဘာလမှာတရုတ်နိုင်ငံဝူဟန်မြို့မှာစပြီးဖြစ်ပွားတဲ့ဒီဗိုင်းရပ်စ်ပေါ်ဟာနိုင်ငံပေါင်း200ကျော်မှာလက်ရှိကူးစက်ပြန့်ပွားနေပြီးတော့အမေရိကန်ပြည်အောင်စုမှာအများဆုံးနဲ့ကူးစက်သူ 28,000 ကျော်နဲ့သေဆုံးသူ 9,000 ဒီပါရောက်လာပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကပ်ဘေးကရောဂါကူးစက်မှုသေးဆုံးမှုဒီလိုမျိုးကျန်းမာရေးပြဿနာတွေဖြင့်ကမ္ဘာလုံးဆိုင်ရာလူမှုရေးနဲ့စီးပွားရေးတခြားပြဿနာတွေများစွာဖြစ်ပေါ်စေလိမ့်မယ်လို့တောက်ကြနေကပဲပြောသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးရေးဝိုင်းဝန်းလှုပ်ဆောင်ကြတဲ့အနေနဲ့လူတွေအားလုံးအဝတ်နှာခေါင်းစည်းတက်ကြဖို့အတွက်အမေရိကန်အစိုးရကအကြံပြုကြောင်းသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပဲပြောသွားပါတယ်။အခုလိုမျိုးအစိုးရရဲ့အကြံပြုချက်ကမဖြစ်မနေလိုက်နာရမယ်လို့တော့မဆိုလိုပါဘူး။သူ့အနေနဲ့တော့နှာခေါင်းစည်းပေါ်ကတက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကတောက်ချာနေပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်ရေးအတွက်လိုအပ်တဲ့ N95 မျက်နှာဖုံးနဲ့တခြားအကာအကွယ်ဝတ်ဆင်ရတဲ့ဝတ်ဆုံပစ္စည်းတွေကိုတခြားနိုင်ငံတွေစီပို့ပေးနေတာရပ်ဖို့အမိန့်ကိုလည်းသမ္မတထရမ့်ကတောက်ချာနေကပဲလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုမျိုးမျက်နှာဖုံးနဲ့လိုအပ်တဲ့ပစ္စည်းတွေလောင်ထားပြီးတော့ဈေးကစားနိုင်ငံသားကိုတင်ပို့တဲ့မှောင်ခိုဈေးကွက်ကိုတားဆီးဖို့အတွက်အခုလိုလုပ်တာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာအိမ်ပြူတော်အကြံပေးပီတာနက်ဗရိုက Fox သတင်းဌာနကိုပြောသွားပါတယ်။အီရန်နိုင်ငံမှာကိုရိုနာပိုးကူးစက်ခံရပြီးတော့ COVID-19 ရောဂါဖြစ်နေသူရေအတွက်အစိုးရတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းထက်များနေတယ်ဆိုတာကိုအထောက်အထားယူပြီးတော့သတင်းတင်ပြခဲ့တဲ့ Writer သတင်းဌာနကိုနိုင်ငံတည်းသတင်းယူခွင့်လိုင်စင်အီရတ်အစိုးရက3လပေးလိုက်ပါတယ်။အီရတ်အစိုးရရဲ့စက်သွေးရည်နဲ့သတင်းမီဒီယာကော်မရှင်ကအကြသာရေးနေမှာပဲအခုလိုမျိုးကြေညာပြီးတော့အီရတ်ငွေ25သန်းအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာ21,000တန်ရိုက်လိုက်ကြောင်းနယူးယောက်အခြေစိုက်နိုင်ငံတကာသတင်းမီဒီယာစောင့်ကြည့်ရေးအဖွဲ့ CPJ ကပြောပါတယ်။Writer သတင်းဌာနဟာအများပြည်သူဘေးကင်းလုံခြုံမှုကိုအနေနဲ့ဖြစ်စေတဲ့ဒီဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်ရေးအီရတ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုအနှောက်အယှက်ဖြစ်စေလို့အီရတ်သတင်းကော်မရှင်ကကြေညာချက်ထုတ်ကြောင်း CPG ကဆိုပါတယ်။စာသားရင်းတွေက Writer သတင်းအရဆိုရင်တော့အီရတ်မှာ COVID-19 ရောဂါဖြစ်ပွားနေသူထောင်ပေါင်းများစွာရှိပြီးတော့အဲ့ဒီကိန်းဂဏန်းကအစိုးရအတည်ပြုထုတ်ပြန်တဲ့ရောဂါကူးစက်သူ982ဦးရှိတယ်ဆိုတဲ့အရေးအတွက်ထက်အများကြီးပိုများနေတာဖြစ်ပါတယ်။Writer ကအဲ့ဒီကိန်းဂဏန်းတွေကိုနိုင်ငံတွင်းဒီယောဂါထိန်းချုပ်ရေးမှာတကယ်ပါဝင်လှုပ်ဆောင်နေတဲ့ဆရာဝန်3ဦးကျန်းမာရေးဝန်ကြီးဌာနအရာရှိ2ဦးနဲ့ထိပ်တန်းနိုင်ငံရေးအရာရှိ2ဦးတို့ကိုမေးမြန်းပြီးတော့သတင်းအတည်ပြုချက်ရယူခဲ့တာဖြစ်ပါတယ်။ Writer ကတော့သူတို့သတင်းမှန်ကန်ကြောင်းအမှားခံတယ်လို့ VOA ကိုပြောပါတယ်ရှင်။ American နိုင်ငံရေးသတင်းတစ်ပုဒ်ဆက်ပြီးတော့ပြောပြပါမယ်။American သမ္မတ Donald Trump ဟာ American ထောက်လှမ်းရေးအဖွဲ့အစည်းများဆိုင်ရာစစ်ဆေးရေးမှုချုပ်ကိုယာရုကဖယ်ရှားမယ်လို့လွှတ်တော်ကိုတောက်ကြနေကြပဲအကြောင်းကြားလိုက်ပါတယ်။အခုအလုပ်ဖြုံးမယ်ဆိုတဲ့ Michael Atkinson ဟာမနစ်ကသမ္မတ Trump ကိုယာရုကဖယ်ရှားရေးစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်အောင်စတင်လှုပ်ဆောင်သူတွေလည်းပါဝင်သူဖြစ်ပါတယ်။သမ္မတ Trump ကသူ Mr. Atkinson ကိုရက်30အတွင်းယာရုကဖယ်ဖို့စီစဉ်နေတယ်။ဒီရုံးမှာရှိနေသူဟာသမ္မတကယုံကြည်ချက်အပြည့်ထားပြီးတော့စိတ်ချနိုင်ရသူဖြစ်ဖို့လိုတယ်။သူမစ္စတာအက်ကင်ဆန်ကိုအဲ့လိုမျိုးမဖြစ်တော့လို့ရုံးကဖယ်ရှားဖို့ဖြစ်တယ်လို့သမ္မတထရမ့်လွှတ်တော်ကိုရေးတဲ့စာမှာပြောထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။မနက်ငယ်ကျင်းတော်တွေထဲမှာဖန်စီထိမ့်သိမ်းခံထားတဲ့နိုင်ငံရေးကျင်းသားတွေကို ကိုဗစ် -19 ရောဂါပြန်ပွားမဲ့အရေးတားဆီးနိုင်ဖို့အတွက်ချက်ချင်းပြန်လုပ်ပေးဖို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှတောင်းဆိုလိုက်ပါတယ်မြန်မာဆိုရအနေနဲ့ကျင်းတောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့နိုင်ငံရေးကျင်းသားတွေပြစ်ဒဏ်မချမှတ်ခံရသေးပဲထိန်းသိမ်းထားတဲ့သူတွေနဲ့ကျန်းမာရေးအန္တရာယ်ရှိတဲ့သူတွေကိုချက်ချင်းလွတ်ပေးပြီးအကျဉ်းသားရေးအတွက်ကိုလျှော့ချသင့်တယ်လို့ HRW အဖွဲ့ရဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်မြန်မာနိုင်ငံရဲ့ကျင်းတောင်တွေအတွင်းမှာဖမ်းဆီးထားတဲ့ကျင်းသားရေးအတွက်ဟာသတ်မှတ်ထားတာထက်ကျော်လွန်နေပြီးကျင်းတောင်တွေဟာလည်းကျန်းမာရေးနဲ့မညီညွတ်ဘူးလို့ HRW အဖွဲ့ကပြောပါတယ်နိုင်ငံတော်စုစုပေါင်းကျင်းထောင်46ခုနဲ့ရဲဘက်စခန်း50ရှိပြီးအကျဉ်းသားရေအတွက်ခန့်မှန်းကြီးအဖြစ်9,200လောက်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအကျဉ်းထောင်တွေတရားဝင်လက်ခံနိုင်တဲ့အကျဉ်းသားရေအတွက်က6,600လောက်ပဲဖြစ်တဲ့အတွက်သတ်မှတ်ထားတာထက်ကျော်လွန်နေတယ်လို့ HRW အဖွဲ့ကပြောပါတယ်။ဖမ်းခံထားတဲ့သူတွေက15,000လောက်ကပြစ်ဒဏ်ချမှတ်ခြင်းမခံရသေးတဲ့သူတွေဖြစ်ပြီးအဲ့ဒီထဲမှာနိုင်ငံရေးကျင်းသားတွေသတင်းတောက်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာပြစ်ဒဏ်ကြခံနေရတဲ့နိုင်ငံရေးကျင်းသား84ယောက်ရှိပြီးတော့ပြစ်ဒဏ်ချမှတ်ခြင်းမခံရသေးဘဲနိုင်ငံရေးမှုနဲ့ဆက်ဆက်ပြီးအကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရတဲ့သူ139ယောက်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ APBB ကပြောပါတယ်မြန်မာနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ20ရှိတယ်လို့မြန်မာဆိုရဘက်ကတော့အတည်ပြုထားပါတယ်ဒီထဲကမှငိုရောဂါခံရှိသူတူကတော့ပြီးခဲ့ရက်ပိုင်းတွင်ကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ118ယောက်ရှိတယ်လို့တိုကျိုမြို့အာဏာပိုင်တွေကကူးကားပြီးတော့ဂျပန် NHK သတင်းကကြေညာလိုက်ပါတယ်။ဒါဟာတိုကျိုမြို့ဒေသတော်ဝိုင်းမှာတရက်ထဲလူ100ကျော်ဗိုင်းရပ်စ်ကူးစက်ခံရတာပထမဆုံးအကျဉ်းဖြစ်ပါတယ်။တိုကျိုမြို့မှာရောဂါကူးစက်ခံရတာတွေများလာတာကြောင့်ဒီသတင်းဘက်ကနှစ်ရက်မှာလူတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေဘက်ကအပြင်းထန်တိုက်တွန်းလိုက်ပါတယ်။ယောဂကူးစက်မှုတွေကြောင့်ဂျပန်နိုင်ငံအနေနဲ့အရေးပေါ်အခြေအနေကြီးညာလာနိုင်ပြီးတော့လူတွေကိုလည်းအပြင်းမထွက်ဘဲအိမ်ထဲမှာနေကြဖို့အထိဖြစ်လာနိုင်တယ်လို့ခန့်မှန်းနေပါတယ်။ဒါပြင်ဂျပန်နိုင်ငံအလယ်ပိုင်းဂီဖူခရိုင်ကာနီမြို့မှာအသက်80အရွယ်မျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့တယ်လို့ကျူတိုသတင်းကလည်းပြောပါတယ်။ဒါဟာဒီခရိုင်မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပထမဆုံးလူသေဆုံးမှုလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာမနေ့တောက်ကြနေ့ကအထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,000ကျော်ရှိပြီးတော့သေဆုံးသူ83ယောက်ထပ်မင်းရှိပါတယ်။တစ်ဆက်တည်းမှာပဲဂျပန်အစိုးရက Fuji Film Holding Corporation ကထုတ်တဲ့ Avigan အဖျားပြောက်ဆေးကိုနောက်နှစ် March လမှာအခုရှိနေတာထက်3%လောက်တိုးထုတ်နိုင်အောင်ကူညီပေးသွားဖို့အစီအစဉ်တွေရေးဆွဲနေပါတယ်။ Avigan ဆေးကိုတော့တရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်တဲ့နေရာမှာစမ်းသပ်အသုံးပြုနေတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနည်းငယ်ရှိနေသေးတာရဲ့ပြည်ပကနေရောဂါကူးစက်မှုတွေထပ်ဝင်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့အတွက် social distancing လို့ခေါ်တဲ့လူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေဖို့ကိစ္စကိုထပ်တိုးသွားမှာဖြစ်တယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်ဆေးကင်ကဒီနေ့မှပြောလိုက်ပါတယ်။အာရှတိုင်းမှာတရုတ်နိုင်ငံပြည်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာဗိုင်းရပ်စ်ကူးစက်မှုတွေကိုအခုခါမှာအတော်လေးကိုထိန်းချုပ်နိုင်ခဲ့ပြီဖြစ်ပြီးတော့အခုဆိုရင်တနေ့ကိုရောဂါကူးစက်ခံရသူဟာ100လောက်ပဲရှိတော့တာပါ။ဒါမဲ့လည်းဖျားကြောင်းတွေဆေးရုံတွေဘိုးဘွားရိပ်သားတွေနဲ့ခီးသွားတွေကြားမှာတော့ယောဂကူးစက်မှုတွေအနည်းငယ်ဆက်ပြီးတော့ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံမှာမတ်လ21ရက်နေ့ကစပြီးတော့နှစ်ပတ်လောက်လူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေဖို့လှုပ်ခဲကြပြီးတော့ဒါကိုထပ်တိုးသင့်မတိုးသင့်ကိုအစိုးရဘက်ကချင့်ချိန်နေတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရကလူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေကြဖို့ထုတ်ပြန်ထားတဲ့အတွက်ယောဂကူးစက်နိုင်ကြများတဲ့နေရာတွေကိုပိတ်ဖို့တိုက်တွန်းထားသလိုဖျားကြောင်းတွေအားကစားပွဲတွေနဲ့ဖျော်ဖြေရေးအစီအစဉ်တွေအားလုံးကိုလည်းပိတ်ထားရပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီကနေ့နောက်ထပ်ယောဂါကူးစက်ခံသူ94ယောက်ရှိတာကြောင့်အခုဆိုရင်စုစုပေါင်း1156ယောက်ထပ်မင်းရှိဖြစ်ပြီးတည်ဆုံးသူ189ယောက်ရှိပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကင်းဝေးတဲ့စိတ်ချရတဲ့အချိန်မရောမချင်းတင့်တော်တဲ့အချိန်မရောမချင်းပြန်စတင်မှာမဟုတ်ဘူးလို့ပရီးမီယာလိကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်ဒါပြင်ပရီးမီယာလိအသင်းတွေအနေနဲ့လည်းကစားသမားတွေကိုလစာ30ရာခိုင်နှုန်းရှော့ယူဖို့တောင်းဆိုသွားကြဖို့ကိုလည်းသဘောတူလိုက်ပါတယ်ခင်ဗျာVOA American တန်ကနေစနေနေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကစပြီးသတင်းပေးမှုချက်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာရှစ်ပြောင်းလူသမား1500လောက်ကိုကရင်ပြည်နယ်ကအစိုးရစောင့်ကြည့်ရေးခရီးတွေမှာထားပေးပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်ပေးနေကြောင်း14ရက်ကျော်မှသာနေရက်ကိုပြန်ခွင့်ပြုမယ်ဆိုပြီးမြဝီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။မြန်မာရှစ်ပြောင်းလူသမား2000ကျော်လောက်ဟာနေရက်ကိုပြန်ခဲ့တာကြောင့်မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကကပ်တီးအသွင်ဖြစ်လာတော့မယ်ဆိုပြီးမြန်မာအစိုးရဘက်ကပြောဆိုခဲ့ပြီးတဲ့နောက်နေရက်ပြန်မြန်မာတွေကိုဧပြီလ15ရက်နေ့ကျော်မှပြန်လာကြဖို့မြစ်တာရက်ခံခဲ့တာပါ။ဒါပေမဲ့လည်းနေရက်ပြန်မြန်မာတွေဟာအကြောင်းအမျိုးမျိုးအခက်အခဲတွေနဲ့ဧပြီလ1ရက်နေ့ကနေ3ရက်တွင်နေရက်ကိုပြန်လာနေကြပါတယ်။ ตุรโกรอกะยินปีเนอซวยาสีมันท้าเดซ่องจีเอเซ็นเตอร์ริมาท้าจองเมี่ยวรีขยายอุชุเยมูอุติซองงาเปียวปะบาเร ထိုင်းနိုင်ငံတက္ကသိုလ်အနာပိုင်တွေကလည်းနေရာပြောင်းမြန်မာတွေနဲ့ဌာနေတိုင်းရင်းသားတွေကိုအေဘီလာ၁၆ရက်နေ့ထိခရီးသွားလာခွင့်မရှိကြောင်းသတင်းထုတ်ပြန်ထားတာပါဒါပေမဲ့နေရာပြောင်းနေရှိနေသေးတာကြောင့်ဖန်စီအေးယူလာတယ်လည်းရှိခဲ့ပါတယ်ဒီနောက်မှာတော့မြန်မာပြည်ကိုပြန်ပို့ပေးခဲ့တာပါအရင်ပြည်နယ်စောင့်ကြည့်စင်တာတွေမှာမြန်မာရေးစစ်ဆေးမှုနဲ့ပတ်သက်လို့လည်းဦးတည်ဆောင်ကအခုလိုပြောပါ
အဲ့ဒီမှာဝင်လာနေရှိတယ်။ဒီပြင်ကျွန်တော်တို့ဒီဒီမှာရွှေကျောင်းလို့သာစောင့်ကြည့်လိုက်အဖွဲ
့။ဟုတ်ကဲ့
ဖွဲ့တယ်လေ။ဆောင်းပေးတယ်။နောက်ဒီက bright အဖွဲ့လည်းဆောင်းပေးတယ
်။ဟုတ်ကဲ့။
ဒီဖွဲ့တွေနဲ့ကတော့ကျွန်တော်တို့အားလုံးကလေးဆိုတော့ဒီက supplement အနည်းဆုံး2000ရက်နဲ့လေးချိန်မှာပါ
။ထိုင်းမြန်မာအနေနဲ့မှာချစ်ချည်တရားကိုပိတ်ထားတယ်ဆိုပေမဲ့ထိုင်းနိုင်ငံတွင်းမှာပြစ်ဒဏ်ကျပြီးနေရပြန်သူတွေကိုတော့နှစ်ဖက်အစိုးရအစီအစဉ်နဲ့ချစ်ချည်တရားတွေကပဲပြန်လွှဲပြောင်းပေးနေတာကြောင့်ဒီလူတွေကလည်းအစိုးရရဲ့စောင့်ကြည့်ရေးစင်တာတွေမှာ14ရက်ထားပြီးမှနေရက်ကိုပြန်ရမယ်ဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။ကျမမအေးအေးမှာပါထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေမြန်ဆန်လာတာနဲ့အမျှအမေရိကန်ပြည်ထောင်စုတဝန်လုပ်ငန်းခွင်တွေရန်နာစီးပွားရေးလုပ်ငန်းတွေထိခိုက်ပြီးတော့လူတော်တော်များများအလုလက်မဲ့ဖြစ်နေကြပါတယ်။ဒါကြောင့်လည်းအစိုးရစီမအလုလက်မဲ့ခန်းစားခွင့်လျှောက်ထားသူတားနဲ့ချီတိုးလာပြီးတော့ဒီထဲမှာမှမြန်မာအမေရိကန်တွေလည်းအပါအဝင်ဖြစ်ပါတယ်အလုလက်မဲ့ဖြစ်သွားပြီးတော့ဝင်ငွေရောင်းနှဲသွားခြင်းအတွင်ခန်းစားခွင့်လျှောက်ထားနိုင်တာနဲ့ပတ်သက်ပြီးပြောပြပေးချင်ပါတယ် COVID-19 ကူးစက်ပြန့်နှံ့သေဆုံးမှုတွေမြင့်တက်လာတဲ့အမေရိကန်ပြည်ထောင်စုမှာလူတွေကိုအိမ်ထဲမှာပဲနေဖို့အလုပ်တွေကိုလည်းနေအိမ်တွေကနေလုပ်ကြဖို့ညွှန်ကြားလိုက်ချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းအများစုထိခိုက်ကုန်ပြီးရပ်ဆိုင်းလိုက်ရတဲ့လုပ်ငန်းတွေလည်းရှိလာပါတယ်ဒီလိုအခြေအနေမှာတော့အမေရိကန်အစိုးရစီကနေအလုံးလက်နဲ့ခန်းစားခွင့် unemployment benefits တောင်းခံသူ10တန်းရှိသွားပြီလို့အလုံးသမားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ် COVID-19 ကာလအတွင်းမှာလုပ်ငန်းတွေရပ်လိုက်လို့အလုံးနားလိုက်ရသူတွေပုံမှန်ဝင်ငွေမရှိတော့တဲ့သူတွေအနေနဲ့ American ဆိုရစီမှာအလုံးလက်နဲ့ခန်းစားခွင့်တောင်းခံနိုင်မှုအစဉ်အဆက်ဆောင်ရွက်ရပါတယ်အလုံးလက်နဲ့ခန်းစားခွင့်အတွက်စနစ်တကျဘယ်လိုလျှောက်သင့်ပါသလဲဆိုတာကိုတော့ California ပြည်နယ်အခြေစိုက်Asian J Test and Accounting Service စီးရီးအင်းရဲ့အခွန်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းဦးဆောင်နေသူမနင်းနေလွင်ကအခုလိုရှင်းပြပါဗျ
။ကျွန်တော်တို့မြန်မာပြည်သားတွေတင်မကောက်ဘူးအကုန်လုံးပေါ့နော်ဒီ virus ကြောင့်အားလုံးဟိုရုတ်တရက်ချက်ချင်းဆိုလို့ဒုက္ခရောက်ကုန်ကြတာ။ဒီ unemployment ဘယ်လိုလျှောက်မလဲ။နံပါတ်၁ကဒီ unemployment claim ကိုဘယ်တော့တင်ရမလဲဆိုရင်အလုပ်ခံစားခွင့်မရှိတော့ဘူးအလုပ်ပြုတ်သွားတာအလုပ်နိုင် short ခံရတာဟို social distancing လုပ်လိုက်တော့တချို့ကအိမ်ကနေလုံလုံလို့ရတယ်ဒါပေမဲ့အာဝါလျှော့သွားတယ်တချို့ကတော့အိမ်မှာပဲနေရတယ်ဒါပေမဲ့ခံစားခွင့်လစားရတယ်တဝက်ပဲရတယ်အဲ့လိုလူတွေအခုရက်လိုက်တဲ့အချိန်ကစပြီးရော့သွားတဲ့အချိန်ကစပြီးတော့ following sunday မှာစပြီးလျှောက်လို့ရတယ်ဆိုရင်အဲ့ဒီရက် sunday ကနေစပြီးကျွန်တော်တို့စလျှောက်လို့ရတယ
်ဘယ်လိုလုပ်ငန်းဝင်တွေကလျှောက်ထားနိုင်လဲမ
employee နဲ့ self employee နဲ့မတူဘူးပေါ့နော် employee ကတော့ရှင်းချင်လေ every 2 weeks every week every month ကျမတို့ကလာစားရတယ်အဲ့လိုပုံစံမဟုတ်ဘူးကိုပိုင်းစီးပွားရေးလုပ်တယ်ကိုပိုင်းဟို laundry လုပ်တယ်ကိုပိုင်း sushi လုပ်တယ်ကိုပိုင်း franchisee ယူထားတယ်ကိုပိုင်းစားသောက်ဆိုင်ဖွင့်ထားတယ် taxi မောင်းတယ် uber မောင်းတယ် dotdash delivery လုပ်တယ်Amazon delivery လုပ်တယ်အဲ့လိုလူတွေသူများစီက every week day check ရတဲ့လူမဝန်ထမ်းမဟုတ်ဘူးဆိုရင်ကျမတို့က self employed အဲ့ဒီ self employed တွေကိုအရင်တုန်းကဆိုရင်ကျမတို့က unemployment claim လုပ်လို့ရတဲ့အုပ်စုတွေမှာမပါပါဘူးရှင့်အခုကတော့ဒီ COVID-19 ကြောင့်မလို့သူတို့ပြီးခဲ့တဲ့အပတ်ကနေတမရက sign လုပ်လိုက်တယ် sign ထုတ်လိုက်တယ်ဒီ package မှာအဲ့ဒီလူတွေပါပါတယ်ဆိုတော့ကျမတို့ကမြန်မာပြည်သားတွေကျမပြောချင်တာကဒုက္ခရောက်တဲ့လူတွေထဲမှာအဲ့ဒီလူတွေလည်းရှောက်ကြပါเนาะသုံးမျိုးရှောက်လို့ရပါတယ်နံပါတ်1ကအွန်လိုင်းကနေရှောက်လို့ရတယ်နံပါတ်2ကတယ်လီဖုန်းနဲ့ရှောက်လို့ရတယ်နံပါတ်3ကတော့စာလိုက်ကနေစာဖုန်းဖြည့်ပြီးတော့စာလိုက်ကနေပို့ပြီးတော့ရှောက်လို့ရတယ်
ဒီကိုဗစ်ကာလနိုင်ငံတော်ဝန်စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာ
မိမိရဲ့ခံစား권ကိုမဆုံးရှုံးစေဘူးအလုံးလက်မဲ့ခံစား권ရှောက်ထားတဲ့သူတွေအနေနဲ့သတင်းပတ်တိုင်းမှာစနေတကြပြန်ပြီးရှောက်ထားကြဖို့ကိုလည်းမနှစ်နှစ်လွင်ကတိုက်တွန်းပါတယ
်။ဒီနေ့မြောင် unemployment ဒီ file လုပ်တဲ့ဟိုအရေးအတွက်ကများများလာတာပေါ့နော်။အဲ့တော့ခုမှရှိတဲ့အချက်လက်ကိုဖုန်းခေါ်ဆက်သွယ်ပြီးတော့ online ကနေဖြစ်ဖုန်းနဲ့ဖြစ်ဖြစ်ရှောက်လို့ရပါတယ်။ကျွန်တော်ကတော့ဟိုတိုက်တွန်းပါတယ်ရှောက်ကြဖို့အတွက်လည်းဟိုရဖို့အခွင့်အရေးလည်းအများကြီးရှိပါပဲ။ခုနညီမမေးတဲ့ဟာဘလောက်ထိရမှာလဲဘလောက်မစီမံရနိုင်လဲဆိုတော့သူတို့ကတော့ bias အခြေအနေကတနေ့တခြားမညွန့်သွားရပြန်တိုးတိုးလာရဆိုတော့ကျမတို့ကဟို activity current challenge တွေကိုစောင့်ကြည့်ရမယ့်အခြေအနေမှာရှိနေရပါတော့
။လုပ်ငန်းတွေရန်သားသွားတဲ့အတွက်အစိုးရစီမှာအလုပ်လက်မဲ့ခန်းစား권ရှောက်ထားတဲ့ Maryland ပြည်နယ်ကကိုအောင်ကျော်ညွန့်ကလည်းသူတိထားတဲ့အတွေ့အကြုံနဲ့ရှင်ပြီးရနိုင်မဲ့အခွင့်အရေးတခုကိုလက်လွတ်မခံကြဘူးနဲ့တိချာလျှောက်ထားကြဖို့အကြံဉာဏ်ပေးပါတယ
်လောလောဆယ်တော့လုတ်တရားလည်းပိတ်ထားတော့နောက်ပြီးတော့အခုလောလောဆယ်ထပ်ပြီးတော့တင်းကျပ်ထားတဲ့ DMV area ကသူမလုအရင်မထွက်နဲ့ဆိုတော့ကို့မှာလည်းဒီတုံတောင်ရုံမထွက်ဖြစ်ဘူးအားလုံးကတော့သူတကယ်နဲ့သူတော့ရှိကြမှာပါလေဒါကတော့ဟိုကယောဂါကြီးဆိုတဲ့ခါကျတော့ထောက်ပံ့ဖို့တော့များပါလောလောဆယ်ပေးစရာတွေအားလုံးကရက်နေတာမှမဟုတ်တာ
ဧပြီလနဲ့ဇော်လအတွင်းအမေရိကန်စီးပွားရေးရောက်ထိုးကျဆင်းနိုင်မှာဖြစ်တယ်လို့လုံသားအင်အားစုစုပေါင်း165တန်းနဲ့ကလုံသားပေါင်း25တန်းကနေတန်း40အထိဇူလိုင်လအကုန်မှာတော့အလုံဆုံးရှုံးကြလိမ့်မယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားပါတယ်ကျွန်မစုမိုးဆက်သွယ်မေးမြန်းတင်ပြထားတာဖြစ်ပါလိမ့်ရှင်
ဒီ American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Corona Virus အန္တရာယ်ကြောင့်မလို့အပ်ပဲလူတွေအိမ်ပြန်မထွက်ကြဖို့တားမြစ်ထားတဲ့အီတလီနိုင်ငံမှာကုန်စုံဆိုင်တဲ့ Supermarket ကအလုပ်သမားတွေအနားမရတာကြောင့်တစ်ပတ်တည်းရဲ့အလုပ်ပိတ်ပေးဖို့သတိမှောက်လာကြတဲ့အကြောင်း AP သတင်းပေါ်အခြေခံပြီးတင်ပြကြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှေးကွေးသွားအောင်လို့တနိုင်ငံလုံးကလူတွေအိမ်ပြန်မထွက်ကြဖို့အီတလီအစိုးရကအမိန့်ထုတ်ထားခဲ့တာ3ဘတ်ကျော်လာချိန်မှာပဲစူပါမားကတ်ကဝန်ထမ်းတွေရောလူတွေအတွက်ရှည်တန်းမှာလုံနေရသူတွေပါပင်ပန်းနွမ်းနယ်မှုတွေစတင်လာပါပြီ။နိုင်ငံမြောက်ပိုင်းလီဂူယန်ဒေသမှာတော့တနင်္ဂနွေတရက်အလုပ်ပိတ်ပေးဖို့ကုန်စုံဆိုင်အလုပ်သမားတွေသပိတ်မှောက်နေကြတာပါ။ဒီလိုတောင်းဆိုရတာဟာအခုလိုအရေးပေါ်ကာလအတွင်းမရှိမဖြစ်လိုအပ်တဲ့ပြည်သူဝန်ဆောင်မှုတွေကိုဆက်လုပ်ပေးနိုင်ဖို့ဆိုရင်ဝန်ထမ်းတွေအနည်းငယ်အနားယူဖို့လိုအပ်တယ်ဆိုပြီးအလို့သမားတွေကပြောနေပါတယ်။ဘတ်ချီယွန်နေရာအလို့သမားခေါင်းဆောင်တူဖြစ်ပါတယ
်။ So sempre stati considerati pochi lavoratori.
ကုန်စုံအလို့သမားတွေဟာဘယ်တော့မှတိတ်ပြီးအလေးထားခံရတယ်လို့မဟုတ်ပါဘူး။ဒီအချိန်မှာအလို့အဆုံးပြည်သူဝန်ဆောင်မှုအတွက်သူတို့ယူထားရတဲ့တာဝန်ကအတော်ကြီးပါလားဆိုတာရုတ်တရက်သူတို့သိလာရတော့သူတို့လုံနေရတာတွေအတွက်အားပေးနှစ်သိစကားပြန်ချချင်တာပေါ့ဗျာဒါပေမဲ့လည်းအနားယူတာကလွဲလို့အဲ့လိုပြောလာကြတာမရှိပါဘူးလို့ဘတ်ချီယိုနီကပြောသွားတာပါဆက်ဇာရီဆပီယိုဟာစူပါမားကတ်တစ်ခုကငွေရှင်းကောင်တာဝန်ထမ်းဖြစ်ပါတယ
် Questo momento siamo distrutti
ကျွန်တော်တို့အတော်ပင်ပန်းနေကြပါပြီအစောကခံရတာတွေလည်းကြုံရပါတယ်ကျွန်တော်တို့မှာတော့ခရစ်စမတ်ကာလအလုပ်များရတဲ့အချိန်တွေလိုပါပဲထရက်ကားတွေနဲ့ကုန်တွေကမနာတမ်းဝင်လာလိုက်ပြောင်းရမယ့်စင်နေပေါ်ပြေးတင်လိုက်တဲ့အရန်ကိုလှုပ်ရှုပ်ရပါတယ်လို့သူကပြောပါတယ်။အီတလီကနေရာတချို့မှာတော့ဆိုင်းတွေပိတ်ထားဖို့အာဏာပိုင်တွေကဆုံးဖြတ်ခဲ့ပါတယ်။တနင်္ဂနွေမှာနေတဝက်အလုပ်ပိတ်ပေးမယ့်အမိန့်ထုတ်နိုင်ရင်အကောင်းဆုံးဖြေရှင်းနည်းဖြစ်လိမ့်မယ်လို့လီဂွမ်ဒေတာစီးပွားရေးဖွံ့ဖြိုးမှုကောင်စီဝင်တဦးကပြောပါတယ်
။ I think that the best solution is the solution that
အကောင်းဆုံးအဖြေတစ်ခုကိုထုတ်ရမယ်ဆိုရင်တော့လူတိုင်းအတွက်ပျော်ရှင်မှုရမှာမဟုတ်ပေမဲ့တနင်္ဂနွေနေ့ကိုနေတဝက်ပိတ်တင်ပါတယ်။မွန်လွဲပိုင်းကစာပြီးပိတ်လို့ရပါတယ်။ကြံလေးတဝက်မှာလူတွေဈေးဝယ်ဖို့အချိန်ရှိသေးလို့ပါ။နေတဝက်ပိတ်တော့တစ်ဖက်မှာအလို့သမားတွေလည်းအနားရပါလိမ့်မယ်လို့သူကရှင်းပြပါတယ်။လီဂူယန်ဒေသဂျနီနိုဘာမြို့မှာအလို့သမားတပိတ်ကြောင့်တနင်္ဂနွေနေ့ဆိုင်တချို့ပိတ်ထားရပေမဲ့အခြားဆိုင်တွေဆက်ဖွင့်လာစေဖြစ်ပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
မင်္ဂလာပါရှင်မြန်မာတိုင်းနိုင်ငံလုံးကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့လူဦးရေထူထပ်လာတဲ့မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားခဲ့မယ်ဆိုရင်သက်ဆိုင်ရာကြောင်းရင်ရှိသူတွေကကာဝယ်နိုင်မှာလား
ဒီ virus ပေါ်ကအချင်းထောင်နေတဲ့သူတွေလည်းကိုယ်ဝင်ဆုံးရှိရင်ကူးဆက်မယ်ကူးဆက်ပြီးတဲ့အခါကျတော့ဟိုပြန်ပေါ်လို့အရင်ကစားနေတဲ့အတွက်အချင်းထောင်ကပို့ပြီးတော့ပြည်နာပို့ကြီးနိုင်တယ်ပေါ့
နိုင်ငံရေးစဉ်းစားများကူညီဆောင်ရှောက်ရေးအသင်းမှာတွဲဖက်အတွင်းရေးမှူးကိုပို့ကြီးကပြောကြားခဲ့တာပါဒီဆောင်မကိုဇာနီနဲ့ရဲမွန်တို့ကရေးသားထားတာဖြစ်ပြီးကျွန်မဇာနီကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်အခုလိုချိန်ကတော့ရန်ကုန်မြို့အင်းစိန်ချင်းထောင်မှာရှိတဲ့ဘဝတွေအတွက်ခက်ခဲတာတစ်ခုပို့တယ်လို့ပြောလို့ရပါတယ်။အင်းစိန်အချင်းထောင်ဟာလူ 6,500 လောက်နေထိုင်မှုဒီဇိုင်းရေးဆွဲထားပေမဲ့တကယ်မှာတော့အစင်းသားဥယျာဉ် 12,000 ကျော်နေထိုင်နေရပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အခြားအချင်းထောင်တွေဥပမာအားဖြင့်မြင်းကျန်အချင်းထောင်မှာဆိုရင်လည်းအစင်းသားဥယျာဉ်ကထူထပ်နေပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းလူဥယျာဉ်ထူထပ်တဲ့အချင်းထောင်တွေနဲ့ပတ်သက်ပြီးသတိပေးချက်တစ်ခုထုတ်ပြန်ထားပါတယ်။သူတို့ဆိုရင်ကအချင်းထောင်တွေထဲမှာအချင်းသားတွေဗိုင်းရပ်စ်ကူးစက်ပြီးထိန်းချုပ်လို့မရတဲ့အခြေအနေအထိရောက်သွားမှာကိုပါပဲ2018ခုနှစ်မှာထုတ်ပြန်ခဲ့တဲ့စာရမ်းမှာဖော်ပြထားတာကတော့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ကျင်းသားဥယျာဉ်6,200ခန့်ဟာလူဥယျာဉ်6,600လောက်သာနေထိုင်မှုဒီဇိုင်းလုပ်ထားတဲ့နေရာတွေမှာပိတ်ကျက်ပြီးနေနေရတယ်လို့ဆိုပါတယ်အဲ့လိုလူဥယျာဉ်တွေထူထပ်နေတဲ့အချိန်မှာ COVID-19 ဖြစ်ပွားမှုကိုကာကွယ်ဖို့အကျဉ်းထောင်တွေကဘလို့အစီအမံတွေအသုံးပြုနေပါသလဲ
ဒီလိုဒီလားအခုကျွန်တော်တို့ဝင်တဲ့ဟောဗျာအကုန်လုံးဝင်တဲ့မိသားစုတွေဒါချုပ်သူတွေအကုန်လုံးပေါ့နော်ဒါအခုကျွန်တော် COVID-19 စီမံချက်အတိုင်းကျွန်တော်တို့လုပ်နေကြတော့ခုကကျွန်တော်တို့ဝင်တဲ့ကျွန်တော်လည်းဝင်မယ်ဆိုရင်ဒါကျွန်တော်တို့ပေါ့အခုချိန်တိုင်းကြိယာနဲ့အခုချိန်တိုင်းပဲပြီးရင်ကျွန်တော်တို့ဆေးဖြတ်မယ်ဒါနဲ့ပဲကားပြီးတော့ဆေးဖြတ်မှာပေါ့ဝင်တဲ့အဲပြီးရင်ကျွန်တော်တို့ဒီလက်ဖေးမယ်အဖေးပြီးမှဒါကျွန်တော်တို့ဝင်နိုင်နေလဲကျွန်တော်လည်းဝင်ရမှာ
မြင့်ချန်ချင်းတောင်ကထောင်ပိုင်ဦးအောင်နိုင်ဖေးကပြောကြခဲ့တာပါအချင်းထောင်တွေမှာယောဂမကူးဆက်ဆေးဖို့အတွက်ကိုလည်းကျန်းမာရေးဟောပြောပွဲတွေလုပ်နေတယ်လို့သူကဆိုပါတယ
်ကျန်းမာရေးရဲ့အဆောင်တွေပါတယ်တော့တကားကြီးအားရောဒါကျွန်တော်ကူးဆက်ဖေးအောင်နေလဲကျန်းတော့ပေါ့အဲကျန်းလာရတဲ့ကိုကျွန်တော်အချင်းသားတွေလည်းသူလက်ဆေးဖို့ကျွန်တော်ပြင်ဆင်နေရှိရဲ့ကျွန်တော်ကထောင်သာလာတွေ့မယ်ထောင်သာလာတွေ့မယ်ဆိုရင်အချင်းသားတွေလည်းမတ်စတာပဲကျွန်တော်ထောင်ကနေပြီးတော့ map ကိုထုတ်ပြရတယ်ကိုယ်စီစဉ်လောက်ကိုကျွန်တော်ထောင်သာတွေ့တဲ့သူတွေကိုလည်းကြားမှာတဲ့သူတွေကျွန်တော်အပြင်မှာထောင်လာတယ်မယ်ပုံတွေနေတဲ့အချိန်မှာကျွန်တော်ဝိုင်းတာပြင်ပြင်ပေးထားတယ်သူတို့လက်ထဲမှာဆက်ပြအစကျွန်တော်ပြန်ဆင်းတယ်တတော်ဆက်ပြရင်ဆင်းပြီးရင်သူတို့အပြင်ဘတ်တက်လာရင်တော့ကျွန်တော်တို့ကဘာမပြောဘူးကောနော်အဲပြန်ဘတ်ဆက်တက်လာရင်ကျွန်တော်တို့လုပ်ပေးတဲ့ map ဝက်တက်ပြီးတော့မှကျွန်တော်တို့တကားရဲ့ဟုတ်လားတကားရဲ့လာရင်အဲ့ဒီတကားကျွန်တော်တို့ဒီမှာအပူချိန်တိုင်းကြည့်ရတယ်အပူချိန်ပြန်တိုင်းပဲအားကျင်းတို့ရတော့ကျွန်တော်တို့အလား၅ရက်စတဲ့တကားလုံးတိုက်တော့ပါတော့ပြီးရင်တော့အင်းကျတော့နားတော့ကျင်းတို့တကားတိုက်ရင်လည်းဟာရဲတော့အသိကွယ်အဲတော့ဘယ်ဝင်တော့လောက်ကုန်လဲအဲဒါကလေးလဲကျွန်တော်ကိုရပါထည့်ပြီးတိုက်တာပေါ့ကျွန်တော်တို့အချင်းထောင်တွေကတော့ဖြစ်ပြအကြောင်းမရှိဘူးကွာနော
်ဒါပေမဲ့လဲတခြားသူတွေအတွက်ကတော့အချင်းထောင်တွေမှာ COVID-19 ဖြစ်ပွားခဲ့မယ်ဆိုရင်ချောင်ကျင်နိုင်လိမ့်မယ်လို့မယုံကြည်ကြပါဘူးဒါကြောင့်လဲအချင်းထောင်တွင်လူဦးရေလျှော့ချနိုင်မှုအတွက်လူငင်းချမ်းသာခွင့်တွေပေးဖို့တောင်းဆိုနေကြပါတယ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းမှာတွဲဖက်အတွင်းရေးမှူးကိုပို့ကြီးက
အမှားအဖြစ်အနေနဲ့ကလူ့ဖွဲ့စည်းတွေအငြင်းနေတဲ့အချင်းသားတွေကိုအမြန်ဆုံးဖြုတ်ပေးဖို့လိုတယ်အချင်းသားဥယျာဉ်လျှော့ချခြင်းပေါ့နော်ဒါကဥပဒေလိုရမယ်။နောက်ဒီကြဲမှာလည်းဒီအချင်းသားတွေကိုအာဟာရပြည့်တဲ့အစားအသောက်တွေကိုခံအားကောင်းဖို့တော့အစားအာဟာရပြည့်တဲ့အစားအသောက်တွေချွေးဖို့လိုတယ်။ပြီးတဲ့အခါကျတော့တကယ်လို့တန်ဖျက်ရှိတယ်ဆိုလို့ရှိရင်တန်ဖျက်ရှိတဲ့အချင်းသားတွေကိုခိုးထားနိုင်ပဲအဆောက်အုံနေရာတွေကိုတည်ကျဲဖန်တီးထားဖို့လိုတယ်။အဲ့လိုပဲတမရရှိတဲ့အဆင့်ကကျော်သွားပြီဆိုလို့ရှိရင်အဲ့ဒီယောဂပိုးတွေ့တဲ့သူကိုအမြန်ဆုံးဒီအပြင်ပဆေးရုံမှာထုတ်ပြီးတော့ကုသနိုင်ဖို့တို့လေဒီလိုအဆင့်လိုက်အဆင့်လိုက်ပြင်ဆင်ဖို့လေတောင်းထားဖို့တို့ပါလေဆိုတော့အခြေအနေဘက်ကလည်းကျိုးစားနေတာတို့တွေ့တယ်ဒါပေမဲ့ မြန်မာနိုင်ငံရဲ့တပ်ပနာကကျန်းမာရေးဝင်တဲ့ဘလုံလောက်တဲ့တပ်ပနာကတော့တခြားလိုအပ်တဲ့ facility ပေါ့အထောက်အကူပစ္စည်းတွေဘလုံလောက်တဲ့တပ်ပနာတွေရှိတယ်။အဲ့ဒီအတွက်ဒေသကြီးစနစ်ကြီးလုံနိုင်မှာမလားဆိုပြီးဆိုရင်ဒီတော့ကျွန်တော်တို့ပြောရှိပါတယ်။အကောင်းဆုံးကတော့အများဆုံးလူတင်တဲ့သူတွေကိုအများဆုံးလှုပ်ပေးဖို့နောက်တစ်ခုကအသက်အရွယ်ကြီးတဲ့သူတွေကျန်းမာရေးမကောင်းတဲ့သူတွေကိုအကြံစီစစ်ပြီးတော့အများဆုံးလှုပ်ပေးဖို့ဆိုတော့ချက်ချင်းလုပ်လို့ရပါတယ်
။လက်ဆေးပါလက်ဆေးပြီးမှဝင်ပ
ါပြီးခဲ့တဲ့တစ်ပတ်ကအင်းစိန်ကျင်းထောင်ကိုထောင်ဝင်စာတွားတွေ့ခဲ့တဲ့ကျင်းသားတွေရဲ့ဆွေမျိုးတွေနဲ့ဒုအတန်ကစကားပြောခဲ့ပါတယ်။သူတို့တွေကကိုရိုနာဗိုင်းရပ်စ်ကိုအကျဉ်းထောင်လေးထဲမှာကူးစက်ခံရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။အင်းစိန်အကျဉ်းထောင်မှာသူမရဲ့အမျိုးသားကိုထောင်ဝင်စာလာတွေ့တဲ့မက်ခင်မျိုးအောင်က
ခုချိန်ရဒီလိုခုဒါထဲတော့ဝင်ရတော့မရှိဒီလိုကျမတို့အပြင်မှာပေါ့ဒီအပေါက်ထဲကိုမဝင်ခင်ကျမတို့ကတားတိုင်းနေအခုဒီရရင်လည်းအထဲတဲ့ဝင်ပြီဆိုဘို့ဝင်းနေကိုသွားတာညို့ဒီနားမှာတိုင်းနေအဲ့လိုတိုင်းနေခုသူတို့တော့ကိုဒီယောဂနဲ့ပတ်သက်ပြီးတော့ချင်းပြုတ်ရေတိုက်တယ်တဲ့ရောအထောင်သမားတွေကိုခုတင်တော့အပြင်လူတွေတော့မတောက်ဖြစ်ပါဘူးသူတို့ကတောက်နေရတယ်နေတိုင်းတိုက်တာတဲ့အခုအဲ့ဒါယောက်ျားလုပ်တဲ့လူကပြောလိုက်တယ်မိမအားတဲ့တောက်တယ်အင်းတောက်မယ်လို့အာဒီဥစ္စာလဲတဲတဲ့သူကပြောတယ
်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတော့ဂျင်းပြုတ်ရီကကိုဗစ် -19 ကိုကာဝေပေးနိုင်တယ်လို့ခေတ်စားနေပါတယ်ကျွမ်းကျင်တဲ့ပညာရှင်တွေကအဲ့ဒီအချက်ကမမှန်ကန်ကြောင်းပြောဆိုနေပေမဲ့လည်းအချင်းထောင်အပါဝင်နေရာတော်တော်များများမှာတော့ကြည်ကြည်ပြက်ပြက်ပေါ်ထွက်နေသေးပါဒေါက်တာသူရင်လိုင်ဝင်းရှင်းပြတာက
ဂျင်းပြုတ်ရီကိုဖြစ်နိုင်တာကကျွန်တော်လုံးလို့ရတာကဒီကကူပူနေရဆိုရင်ထမချောင်းကျိုးနေရဆိုရင်ဒီလိုရဆက်တယ်လေကူပူဆက်ဆိုတဲ့ခါကျတော့ကျွန်တော်ချွေးပွင့်သွားအောင်သူ့ရဲ့ဒီပေါ်ပေါ်ရေးတံပိချဒီခဏကိုလင်ကြဝါအောင်ဒါပေမဲ့လေကြောင်းရှင်းသွားအောင်ချွေးထွက်လာအောင်တော့ကျွန်တော်လုပ်လို့ရတော့တယ်ဒါပေမဲ့ COVID-19 ကိုပျောက်တယ်ဆိုတဲ့အထောက်အထားတစ်ခုမှမရှိဘူးကျွန်တော်တို့ကစီးတစ်ခုပေါ့နော်ပစ္စည်းများတစ်ခုခုကကောင်းတယ်မကောင်းဘူးဒီရောကောင်းတယ်မကောင်းဘူးဆိုပြောဖို့အတွက်ကိုကျွန်တော်တို့ကနှင်းနဲ့ချီပြီးကျွန်တော်တို့ကဟိုပေါ့လေးလာချက်တွေလောက်ရတယ်ဒီအများကြီးနဲ့လောက်ရတယ်အဲ့တော့တယောက်မြောက်ပါကျတော့တတရဲဒါမှမဟုတ်ဆေးရလို့မတတရဲဆိုရင်တော့လည်းဝန်ဆောင်လုံလောက်တဲ့အထောက်အထားမဟုတ်ဘူးအဲ့တော့ဟိုကျွန်တော် conclusion နေနဲ့ပြောရရင်တော့ဂျင်းပြုတ်ရီက COVID-19 မှာပေါ့ဟို symptomatic treatment လို့ပြောခဏကိုတတရဲနောက်တတဖြစ်မယ်ဒါပေမဲ့ယောဂါကိုပြတ်ကင်းစေတယ်ဆိုတော့အတူတူကြလုံးဝမရှိဘူးကျွန်တော်ဆိုရင်တော့ဂျင်းပြုတ်ရီတောင်းကြောက်တယ်ဆိုပြီးလူကြီးမှာဟာဒီယောဂါတိတ်မဆိုးပါဘူးလို့ထင်ပါဘူးဆိုတော့ကာဝယ်နည်းအဓိကပါအဲဖိနီးဆိုတွေကိုဒီမန်တီဘာမန်တီအပြည့်ရဲ့ဒေတာပြည့်ရဲ့စီးပွားရေးတွေကိုအားကိုးနေတဲ့အစားကိုယ့်ကိုယ်ကာကွယ်နည်းအဓိကလုပ်ဖို့ပဲဒီရပါတယ
်။အချင်းထောင်ရဲ့စေယုံနေမှာဆိုရင်တော့ဂရင်တွေကတပေးစီခွာထားတယ်လို့ဆိုပါတယ်။ပညာရှင်တွေကတော့လူတအူးနဲ့တအူးဟာအနည်းဆုံး၅ပေလောက်ခွာပြီးနေထိုင်မှုအကြံပြုထားပါတယ်။မက်ရှလာတတိယဘက်အတွင်းမှာတော့နေပြည်တော်မှာပြည်ထောင်ဝင်ကြီးဌာနကဦးဆောင်ပြီးအချင်းသားတွေရှော့ချဖို့အတွက်အစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအစည်းအဝေးနဲ့ပတ်သက်ပြီးအခုအချိန်ထိဘာထုတ်ပြန်ချက်မှမထွက်လာသေးပါဘူး။အဲ့ဒီအစည်းအဝေးကိုမြန်မာနိုင်ငံလွတ်ခွင့်ရေးကော်မရှင်ကကိုယ်စားလှယ်လေးတက်ရောက်ခဲ့ပါတယ်။အဲ့ဒီကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးလာမြင့်က
အဓိကတော့အဲ့ဒီမှာတော့သူတို့ကတော့အကျဉ်းသားတွေလွတ်ဖို့ကိစ္စစီစစ်တာလေ။စီစစ်တာတော့ဘလို့မူနဲ့တွန်းကောင်းမယ်ဆိုမူတမလောက်တင်ပြဖို့ပြင်နေတာလေ။ပြီးတော့အန်ဂေရိုကတော့အကျဉ်းထောင်လေးစစ်စင်တော့သူဒီတစ်ခေါက်လွတ်တင်တော့ပါကင်းရနေမှာပါခဲ့တဲ့လူတချို့ရှိခဲ့တယ်အဲ့လိုကိစ္စတွေတင်ပြတာရှိတယ်။နောက်အင်္ဂရုကကြံပေးတာတော့ဒါရီယာတွတ်တာတော့အင်္ဂရုကြံပေးတာပြောတာပေါ့နော်။အဲ့ဒါတော့ဒါလဲဆိုတော့သူတို့လောက်တာမလောက်တာတပိုင်းတော့အင်္ဂရုကတော့လွတ်မဲ့တူဘူးလွတ်မဲ့ဆိုရင်လွတ်မဲ့တူဘူး။ဘာဖြစ်လို့နှစ်ဆန်းပြက်ကြီးစောက်ပါလဲသိတယ်မလား။ဖြစ်နိုင်တယ်အပြင်မှာလောက်ရကန်ရတာသူတို့တဲ့ထိမ့်မောရလူတာပေါ့နော်။ဒီလိုဆွတ်လိုက်ပြီးတိုင်းနဲ့ပြီးသွားတာမဟုတ်ဘူးလေ။သူတို့ကဟိုရာဇင်းကိုကျူးလွန်တာကြီးသူတို့ဆွတ်လိုက်ကမှသူတို့ကပြည်သူကိုဒုက္ခပေးတာမျိုးမဖြစ်ဖို့ရဘူးလို့ပေါ့။အဲ့လိုကာဝယ်မှုတွေလိုမှာပေါ့နော်ဆက်ကြဆွေးမယ်လို့ဒါပေမဲ့အင်္ဂလိပ်ကတော့ဖြစ်နိုင်ရင်ပေါ့ဖြစ်နိုင်ရင်တော့သူတို့ဘာလို့နှစ်ဆန်းတည်းပြီးစောင့်မလဲဒါကတော့ကိုယ့်အကူနိုင်ငံကြီးကဆုံးဖြတ်နိုင်တဲ့ကိစ္စပဲလေ
လက်ရှိအချိန်မှာတော့အကျဉ်းသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကတော့လူငင်းချမ်းသာခွင့်ကိုစောင့်မျှော်နေသေးပါတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကြည့်နိုင်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ရဲမော်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒိုးအတန်ပတ်စင်အတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကုလစနေနေ့စနေကစီစဉ်ကိုတင်ဆက်ပေးကြပါတယ် COVID-19ဒီဝချင်းရထုတ်လွှင့်နေကြဒါရိုက်လီလိုင်းစီစဉ်စာသကဝိုင်းဆွေးနွေးကမ်းကိုတော့မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်လုံးကြီးဒေါက်တာရန်မျိုးသိန်းတို့နဲ့အတူကျွန်တော်အောင်လုံးဆွေးနွေးတင်ဆက်ပေးထားပါတယ်မင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးကမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ကပ္ပကရောအကြောင်းနိုင်ငံတကာမှာဆွေးရည်ရဲ့ဥစားမှုတွေကိုစမ်းသပ်ဆင်ခေါ်ချက်တွေဖြစ်နေတဲ့အကြောင်းဆွေးနွေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါရဲ့ဆင်ခေါ်မှုကိုဘာတော်ကဆွေးရည်ပုံစံမျိုးမျိုးနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါတယ်မြန်မာနိုင်ငံမှာရော COVID-19 ရောဂါကိုတုံ့ပြန်ဖြစ်ရှင်းနေတာတွေဟာအားရကျင်းတဲ့လောက်ဆရာအခြေအနေမှာရှိနေပါရဲ့လားဆိုတာတွေကို VOE ရဲ့စနေနေ့စကားဝိုင်းမှာဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်သူငယ်ဒေါက်တာရမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာဆောင်ရွက်ထားသမျှရေးဝယ်သုံးသပ်ချက်တွေကိုဆွေးနွေးစီခြင်းပါတယ်ဒီပြဿနာကိုကန့်ကွက်နေနေရမှာပေါ့လေတော်တော်များထောက်ပြတာရှိပါတယ်နိုင်ငံတကာမှာလည်းပြောတာတိုင်းမြင်ပေါ့နော်အချိန်ကိုက်ဖို့ကအရေးကြီးတယ်ဟိုဥမာအမေရိကန်မှာဆိုရင်လည်းသမ္မတထရန့်နှစ်လလောက်ကြိုးပြီးတော့အချိန်ရရတဲ့အတိုင်းပြင်မထားဘူးဆိုပြီးတော်ဝေဖန်ခံရတာရှိတယ်ဒီမြန်မာနိုင်ငံမှာတော့ဒီဟိုကူးစက်မှုရှိတာကိုအတည်ပြုတာလေတခြားနိုင်ငံတွေဆိုင်နောက်ကျတယ်လေဆိုတော့ဟိုတခြားနိုင်ငံတွေတည်းဆိုင်ဒါတစ်ချိန်မှာအချိန်ပိုရတယ်လို့လည်းပြောလို့ရတာပေါ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံအနေနဲ့ပေါ့လေကြိုတင်ပြင်ဆင်မှုတွေကိုဟိုတစုံတရာတိုင်းမြင်ကိုက်လုပ်နိုင်ခဲ့တဲ့အခြေအနေမျိုးရှိရလားကော်မတီရေဝီယာထုတ်သက်ပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရုတ်နိုင်ငံဒီဘူဟာမှာယောဂစဖြစ်တဲ့ကာလကကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာလောက်ကစတာပေါ့နော်စတော့တွေ့တဲ့အချိန်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ April ရောက်လာတဲ့ခါကျတော့ဈာထဲမှာ3လ4လလောက်ကျွန်တော်တို့ချိန်ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပေချာတော့မသိဘူးပေါ့နော်ကျွန်တော်တို့မြင်ရတဲ့ပုံစံကဒီ public health ကိုခေါ်တဲ့ပြည်သူ့ကျန်းမာရေးပြဿနာလောက်ပဲမြင်ရတဲ့အနေအထားမျိုးဖြစ်တဲ့ကျွန်တော်တော့ကူးဆက်လာမယ်ကောက်ကွယ်မယ်ဆိုတဲ့အနေအထားပဲယူဆပါတယ်။ဆိုတော့ဒါပေမဲ့အခုနေ့ထားမှာတော့၄လလောက်ကြာတဲ့အခါမှာအကုန်လုံးဒါနပေါင်းစုံယူပါပါတယ်။စီးပွားရေးလူမှုရေးဒီကြောင်းခီးသွားလာရေးကျွန်တော်တို့ logistic တည်ယူပို့ဆောင်ရေးအစလို့အကုန်လုံးထိပါတဲ့အခါမှာကျွန်တော်တို့ဒါတကယ်ဟိုကမ္ဘာပြဿနာကြီးဖြစ်လာပါတယ်။ပြီးတဲ့အခါကျတော့ဟိုတည်ဆုံရတဲ့လူအကြီးအကျယ်ပေါ့နော်။ဆိုတော့ဒါတွေကဆလို့ကြည့်လိုက်လို့ရှိရင်လည်းတော့ဟိုညားလာတဲ့အနေအထားစိုးရိမ်စရာအနေထားမျိုးကြီးဖြစ်လာတယ်ပေါ့နော်ဘယ်နိုင်ငံဘယ်ကောင်းဆောင်ကမှမမှန်တာဘူးလေဟိုတကယ်ဟိုကမ္ဘာအခြားပြည်ပြဿနာကြီးဖြစ်လာပါတယ်ဗျာ
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဒီဒေါက်တာရံမျိုးသိရဲ့အမြင်ကိုလည်းသိချင်ပါတယ်ခင်ဗျဟ
ိုကျွန်တော်ရဲ့အမြင်ကတော့ဒီ COVID-19 ပေါ့လေဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ပေါ့လေဒီကျူးတင်ပြင်ဆင်မှုအပိုင်းမှာကျွန်တော်တို့အားနည်းခဲ့တယ်လို့မြင်ပါတယ်။အထူးသဖြင့်တော့ကျွန်တော်တို့ဒီယောဂဖြစ်လာမယ်ဆိုရင်ဟလာကျွန်တော်တို့ကုသရေးဘိုင်းနဲ့ပတ်သက်ပြီးတော့လိုအပ်တဲ့เนาะဟိုကျူတင်ကာကွယ်တဲ့ပစ္စည်းတွေကိုเนาะဒီအစိုးရရဲ့အကြမ်းမရေးဝန်ကြီးဌာနကနေเนาะကျူတင်စုဆောင်ပြီးတော့เนาะစနစ်တကျပေါ့လေဒီဖြန့်ဝေထားရှိနိုင်မှုအပိုင်းမှာတော်တော်လေးကိုအားနေခဲ့တယ်လို့မြင်ပါလေ။အဲ့တော့လက်ရှိအခြေအနေမှာကြည့်လို့ရှိရင်ကျွန်တော်တို့ဒီဥမာ PPE အပါအဝင်ကျွန်တော်တို့ဟာဒီဟို mask တွေအပါအဝင် နော်အဲအဖက်ဖက်မှာလိုအပ်ချက်တွေအားလည်းချက်တွေတော်တော်လေးရှိတာကိုတွေ့ရပါတယ်အဲအထူးသဖြင့်ဒီအစိုးရဈေးရုံတွေမှာဆိုလို့ရှိရင်လည်းလိုအပ်ချက်တွေအများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်ဒီဆရာဝန်ကြီးတွေကိုယ်တိုင်ကဟိုအသေးစိတ်ရှိရှိနဲ့ပေါ့လေနော်အလှခန္ဓာတစ်မျိုးကိုယ့်အိတ်ထဲကစိုက်တာတစ်မျိုးနဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းနေရတဲ့အခြေအနေကတော့လက်ရှိအခြေအနေပဲလို့ကျွန်တော်ကမြင်ပါတယ်အဲ့တော့ဟိုတကယ်တမ်းကတော့ဟာဒီယောဂါဟာကျွန်တော်တို့နိုင်ငံရဲ့အင်ဒီဂျန်တရုတ်နိုင်ငံကနေစပြီးဖြစ်ခဲ့လို့ကကျွန်တော်တို့နိုင်ငံမှာတော့လိုအပ်တဲ့ကျူတင်ပြင်ဆင်မှုတွေလိုအပ်တဲ့အသိပညာပေးမှုတွေတော့လိုအပ်တဲ့စုဖွဲ့မှုတွေကိုစနစ်တကျလုပ်နိုင်ရမယ်ဆိုရင်တကယ်တမ်းဒီယောဂါကိုကိုယ့်နိုင်ငံကိုရောက်လာတဲ့အချိန်မှာလည်းကိုယ့်ဘက်ကလာအစင်းသိဖြစ်ပြီးတော့ဖယုတ်ဖျင်းရေဆိုင်ရတဲ့အနေအထားမျိုးမဖြစ်နိုင်ဘူးလို့မြင်ပါတယ်။
ဟုတ်ကဲ့ကုလမင်းကျေးဇူးပါ။ဆိုတော့ဒီအခုအစိုးရရဲ့ထုတ်ပြန်ချက်တွေအရာဆိုရင်ပေါ့လေအခုပြည်တွင်းထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာကူးတဲ့လူတွေကပြပလာတဲ့လူတွေကအများစုဆိုတဲ့သဘောမျိုးတွေ့နေရပါတယ်။ဆိုတော့ဟိုဒါကလည်းစင်ခေါမှုတစ်ခုလို့ဖြစ်မှထင်ပါတယ်။အထူးသဖြင့်ကျွန်တော်တို့ဆီမှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာနိုင်ငံသားတွေတော်တော်များပြန်လာတဲ့အချိန်ဆိုတော့ဒီလူတွေကိုဟိုထိုင်းရတဲ့ရတယ်ဆိုနည်းတဲ့ဝင်တော့ဝင်ဖို့လည်းမဟုတ်ဘူးလေဆိုတော့ဒီလိုပြပအနေပြန်လာတဲ့သူတွေကိုစစ်တာဆေးတာဒီစောင့်ကြည့်တာမျိုးတွေလို့စီမံနေရရောဟိုလက်တလုံးမှာလုံလောက်တဲ့အခြေအနေမျိုးတွေ့ရရလားကော်မင်းရဲ့
ကျွန်တော်တို့အတွက်အကြီးဆုံးပြဿနာကတော့ဒီထိုင်းနိုင်ငံမှာအခုလို့ shutdown ပေါ့ပိတ်ချလိုက်ရဲ့ဆိုရင်ထိုင်းရရှိတဲ့မြန်မာလူထုမားကြီးဒီဘက်ကိုလုံးရင်းနဲ့ပြန်ဝင်လာမယ်ဆိုရတာကဒီမှန်းထားတဲ့နေရာမှာလုံးဝမပါဘူးကျွန်တော်မြင်နေတာဆိုတော့အခုနေထားမှာတော့ဝင်လာတဲ့သူတွေကမေယာပေါင်းစုံကိုပြန့်ကျဲသွားတယ်ဒီကကြတော့သူတို့ကိုထိန်းချုပ်ကင်တွယ်တဲ့ဒီသားမှလည်းဟိုတကြောင်တကာတာတူရတဲ့ဘုဆန်းပေါ့နော်ဟိုသင့်တယ်လို့ဆောင်ရွက်နေကြတဲ့အနေအားမျိုးဖြစ်တာတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒါနဲ့တစ်ဆက်ဆက်တည်းပေါ့လေကျွန်တော်မေးချင်တာကတော့ဟိုလူမှုရေးပြဿနာတွေပေါ့နော်ဟိုပြီးခဲ့တဲ့ရက်ကပဲဒီဘန်ကောက်ပို့စ်သတင်းစာမှာသတင်းတစ်ပုဒ်ပါလာတွေ့တယ်ဒီဟိုထိုင်းနိုင်ငံပြန်လာတဲ့မြန်မာတယောက်ကိုသူ့ရွာအဝင်မခံလို့ရွာပြန်ကဟိုအစ်ပင်ပေါ်မှာယာယီတဲထိုးနေရတယ်ဆိုတော့ဟိုတရင်ဘန်ကောက်ပို့စ်မှာရေးထားဖတ်လိုက်ရပါတယ်ဒီလို social stigma ပေါ့ဒီယောဂါကြောင့်လူမှုရေးအရဟိုဝိုင်းပယ်တာမျိုးတွေရောဟိုမြန်မာနိုင်ငံမှာဘယ်လောက်ထိကြီးကြီးပြင်းပြင်းဖြစ်နေလဲကျွန်တော်တို့တချို့တရင်တွေကြားပါတယ်ဒီတက်ဆိုင်ရာအာဏာပိုင်တွေကအစပေါ့လေရထဲရွာထဲမှာလက်ခံမှုဘာညာဆိုပြီးတို့ဖျက်ဖျက်ဖျက်ဖျက်ပြောနေရတယ်ဆိုတော့အပိုင်းမျိုးတွေရှိနေဆိုဒီလိုလူမှုရေးပိုင်းအရာစိန်ခေါ်မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့တောင်းရင်ရှိသူတွေဘက်ကဘယ်လောက်ထိပြင်ဆင်ထားရတယ်ရှိလဲဘယ်လောက်ထိစိန်ခေါ်မှုတွေဖြစ်နေလဲကိုအမြင
်ဒီပြဿနာလည်းကြီးရဲ့ကြည့်ရဆိုတာကဟိုကျွန်တော်တို့ကဒီယောဂအကြောင်းတိတိကျကျနားမလည်နိုင်ကြည့်တဲ့အချိန်မှာပေါ့နော်ဆိုတော့ဒီယောဂနဲ့ပတ်သက်လို့ရှိရင်ပြောမယ်ဆိုရင်လူတရာကုသမှာပေတဲ့ရာခိုင်နှုန်းက300ခိုင်နှုန်း400ခိုင်နှုန်းလောက်ပဲရှိပါတယ်အများစုကမပေပါဘူးဒါပေမဲ့ကျွန်တော်တို့ရှိမှာကအခုမြင်ထားကဟိုမခွန်လေတော်တော်ကြီးကိုကြောက်ပြီးတဲ့အနေအထားဖြစ်နေတာပေါ့ဗျာဖြစ်နေတဲ့အခါကျတော့ခုနပြောတဲ့ stigma ပေါ့ဟိုမခွန်လေဒီလူကိုလုံးဝဖယ်ကျင်တာတို့လုံးဝရှုံချတာသာတဖြစ်ဒီလိုပြဿနာမျိုးတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့ဒီချက်ဆာလို့ရှိရင်ကျွန်တော်စိုးရိမ်တဲ့ပြဿနာကတော့သူတစ်ပြင်းဒီစီးပွားရေးရိုက်ခတ်မှုပြဿနာပဲကျွန်တော်အခုကျွန်တော်တို့ဒီမှာဒီပြဿနာဆက်ပြီးတော့ကြုံနေရပဲလို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုကိစ္စတွေအဓိကဘာကြောင့်ဖြစ်နေရလဲဟိုကျန်းမာရေးအသိပညာပေးတဲ့အပိုင်းမှာဟားနေလို့လားဟိုဘာတွေဒီလိုပြဿနာတွေမကြုံအောင်ဘာတွေလုပ်ဖို့လိုမလဲကိုရမျိုးသေ
းအဲကျွန်တော်အမြင်ကတော့အခုကျွန်တော်တို့ဒီမှာတိတိတတ်တတ်အားနေတာဘာလဲဆိုတော့သတင်းထုတ်ပြန်မှုအပိုင်းအဲ့တော့သတင်းထုတ်ပြန်မှုအပိုင်းကအားနေတဲ့အခါကျတော့လူတွေကဟိုကောလာဟလတွေရောကြားတဲ့သတင်းတွေရောဒီပုံမှာယုံကြည်ကြတာတွေများတယ်အဲ့တော့ဘလောက်ပဲဟလာတာဝန်ရှိသူတွေကပညာရှင်တွေကဆရာဝန်တွေကကောလာဟလတွေကိုမယုံပါနဲ့ဟလာမှန်မှန်သတင်းတွေကိုမယုံပါနဲ့လို့ဘလောက်ပဲပြောပြောအောက်ခြေသာမန်ပြည်သူလူထုကြားမှာကအဲ့ဒီတည်နေအဲ့ဒီအတန်တွေကိုအတိုက်အတာတစ်ခုထိယုံကြည်ပြီးတော့စိုးရိမ်မှုတွေမြင့်တဲ့မြင့်လာတဲ့အနေအထားမျိုးတွေကိုတွေ့ရတယ်အဲ့တော့အဲ့လိုအခြေအနေတွေကိုတကယ်ခရီးရရကုစားနိုင်ဖို့ကတကယ်ဖြစ်နေတဲ့အခြေအနေမှန်နေကိုနော်အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနအနေပြီးတော့အချိန်နဲ့တည်နေဒီတည်နေထုတ်ပြန်ပေးနိုင်မယ်ဆိုရင်အတိုက်အတာတစ်ခုထိခြေဖြတ်နိုင်လိမ့်မယ်လို့မြင်တယ်အဲ့တော့လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီ Facebook တို့နဲ့လူကဟာတန်း20ကျော်လောက်ရှိတယ်အဲ့တော့တကယ်တမ်းပြောရင်ဒီသတင်းတွေကလူတွေက Facebook ကနေပဲဒီသတင်းတွေကိုသိနေတာဖြစ်အဲ့ဒီအခါကျတော့ လားပြန်တိုင်းဝင်ကြီးဌာနကျမရေးဝင်ကြီးဌာနရဲ့ Facebook စာမျက်နှာတွေကနေတကယ်အချိန်နဲ့တပြေးညီတည်မှန်တွေကိုဆက်တိုက်တည်ပင်းနိုင်မယ်ဆိုရင်အဲ့ဒီတည်င်းတွေကိုအကိုအကားပြုပြီးတော့ဟာပုဂ္ဂလိကတည်င်းစာတွေတည်င်းမီဒီယာတွေကလည်းစစ်ပွားတည်င်းတွေကိုပြည်သူလူထုကြားမှာအထင်းရောက်ရောက်နဲ့ပေးပို့နိုင်မယ်ဆိုရင်ကျွန်တော်တို့ခုနပြောနေတဲ့ဟာကောလာဟလတွေတည်င်းအမားတွေကိုရှော့ချနိုင်ပြီးတော့ပြည်သူလူထုကြားမှာလည်းပဲမလိုလားအပ်တဲ့စိုးရိမ်ပူပန်မှုတွေဟာကြောင်းကျိုးစီရုံမှုမရှိတဲ့စိုးရိမ်ပူပန်မှုတွေကိုရှော့ချနိုင်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အဖြစ်ပေါ့ဥပမာနောက်ဆုံးဥပမာဖြစ်စဉ်လေးတစ်ခုဆိုဧပြီလကျွန်တော်တို့နေ့ရက်နေ့ကကြောင်ပြောင်းအောဘလန်းမှာဟိုတန်တရားလူနာတယောက်ကိုဒါဟိုတင်ငန်းကျုပ်စိတ်ယုံပို့ရေးအဒီတင်းကဟိုကျမရဲ့ဝင်ကြီးဌာနရဲ့ Facebook ကလည်းမတွေ့ရဘူးပြန်ကြရေးဝင်ကြီးဌာနရဲ့ Facebook မှာလည်းမတွေ့ရဘူးဒါပေမဲ့သာမန်ပြည်သူတွေဈားထဲမှာဒီတင်းဟာ Facebook ကနေတစ်စိမ်အကြီးအကျယ်ပြန့်ပြီးတော့အပုံလေးကသတင်းစာတွေကဒီသတင်းနဲ့ပတ်သက်ပြီးခိုင်ခိုင်လုံလုံသတင်းပေးပို့တာမျိုးတွေတွေ့ရတယ်။ဒါနဲ့ကျွန်တော်ဆိုလိုချင်တဲ့သဘောကအဲ့ဒီမှာဘာပြောင်းနေလဲဆိုတော့ပြန်ကြရေးဝင်ကြီးဌာနကျမရေးဝင်ကြီးဌာနရဲ့သတင်းထုတ်ပြန်မှုကပြောင်းအဲ့ဒီခါကျတော့ခုနပြောတဲ့ကောလာဟလထုတ်ချင်တဲ့လူတွေဟာမှမှန်သတင်းလုံးချန်သတင်းလုံးချန်တဲ့လူတွေအတွက်အခွင့်ကောင်းရစရာဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်။အဲ့တော့နောက်တစ်ခုကလည်းဘာလဲဆိုတော့အဒီပြင်းဒီအချိန်ထိဟလာကျွန်တော်တို့နိုင်ငံမှာ virus ကူးစက်ခံရတဲ့သူအယောက်20ရှိပြီ။ဒါပေမဲ့ဒီနေ့ဒီအချိန်ထိကျမရေးဝင်ကြီးလည်းသတင်းမီဒီယာနဲ့မတွေ့ဘူး။ဒုတိယဝင်ကြီးလည်းသတင်းမီဒီယာနဲ့မတွေ့ဘူး။ပြန်ကြားရေးဝင်ကြီးလည်းမတွေ့ဘူး။ပြန်ကြားရေးဒုတိယဝင်ကြီးလည်းမတွေ့ဘူး။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းတဲ့ဒါမျိုးမလုပ်ဘူး။အဲ့တော့အခြားအခြားနိုင်ငံတွေမှာနော်ဥပမာနောက်ဆုံးကျွန်တော်တို့ရဲ့အင်ဂျင်ဟာကွန်မြူနစ်စနစ်ကိုကျင့်သုံးတဲ့လာဝနိုင်ငံမှာတော့မှကျမရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးကိုယ်တိုင်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးရှင်းလင်းတာမျိုးဘေးကွန်းနဲ့ဖြေကြားတာမျိုးလုပ်နေတဲ့ခင်ကြီးမှာနော်ဒီမိုကရေစီစနစ်ကိုတွားနေပါတယ်ဆိုတော့ကျွန်တော်တို့နိုင်ငံမှာအဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရောဟလာပြန်ကြားရေးဝန်ကြီးရောကျမရဲ့ဝန်ကြီးရောသတင်းမီဒီယာတွေနဲ့မတွေ့ဘဲနဲ့သတင်းမီဒီယာတွေရဲ့ဘေးကွန်းကိုမဖြေဘဲနဲ့ဒီလောက်ကြီးတောက်ခံနေတာကျွန်တော်ကတော့အင်မတန်မှအံ့ဩတယ်လို့ပဲကျွန်တော်ပြောချင်ပါ
โอเคสรุปโคเยမျိုးသားဒီညမှာတရင်ဟိုအချက်လက်ပြန်ဖြူရဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးပြောကြတာတခုကတော့ Facebook ပေါ်မှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆက်ဆွေးကြီးရဲ့စာမျက်နှာတခုဖွင့်ပြီးတော့လူနဲ့ဆက်ဆံဖို့ဆိုပြီးတော့ဆွေးနွေးရတယ်ပြောဆိုရတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒါရီယာဟောဘလောက်တိုင်းတာဒီဒီလိုဟိုတရင်ဖြန့်ချီမှာထောက်ကူဖြစ်မယ်လို့ယူဆလဲ
အဲကျွန်တော်အမြင်ကတော့ဟိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာဟလာကျွန်တော်တို့ဒီ April 1ရက်နေ့ကစပြီးတော့အလုပ်ပြန်လုပ်တာကျွန်တော်တို့ကတော့ဟိုကြိုက်ပါအဲတိုးတော်လည်းပဲခုနပြောသလိုပေါ့ဒီ Facebook စာမျက်နှာကနေဟလာဘလောက်ထိအချိန်နဲ့တပြေးညီဟလာသတင်းတွေကိုတင်ပေးနိုင်မလဲနောက်ပြီးတော့ပြည်သူလူထုရဲ့အတန်ကိုဘလောက်ထိဟလာကြေကြေပြတ်ပြတ်ထိထိရောက်ရောက်နဲ့တုံ့ပြန်နိုင်မလဲဒါပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ခုကတော့ဒီဟိုမေးချင်တာတော့ဟိုလူတွေကိုဟိုပညာပေးတဲ့အပိုင်းပေါ့လေအခုအချိန်မျိုးမှာဥမာကျွန်တော်တို့ဒီအမေရိကန်မှာဆိုသူဟိုသမတ်ထရန့်ကိုလည်းထွက်ပြီးတော့နေတိုင်းလူလူဟိုသတင်းစာရှင်းလင်းမှုမှာထွက်ပြီးရှင်းပြနေရတာရှိပါတယ်အလားတူပဲဟိုတခြားနိုင်ငံတော်တော်များများလည်းဒီလိုပဲနေတူပါပေါ့လေဒါနဲ့ပတ်သက်လို့ရှင်းပြနေတာဖြစ်ရှင်းတာလည်းရှိပဲအခုရှိရမြန်မာနိုင်ငံကတော့ဟိုကျန်တဲ့နိုင်ငံတွေလောက်မစိုးဘူးဆိုတော့ဟိုအနေအထားမျိုးတော့ရှိနေတာပေါ့လေဆိုတော့ဒါပေမဲ့လည်းဘလူးဝဲဖြစ်ဖြစ်တော့မြန်မာနိုင်ငံမှာအချက်လက်တွေပေးဖို့လိုအပ်ချက်တွေလည်းရှိနေတယ်ဆိုတော့ဒီလိုသတင်းအချက်လက်ပဲဖြစ်ဖြစ်လူတွေကိုချမ်းမရရဲ့ပညာပေးတဲ့အပိုင်းပါပဲဖြစ်ဖြစ်လက်တလုံးစောင့်ရနေတာတွေရောလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဟိုထင်ရပြီးကြည့်မယ်ဆိုလုံလောက်တယ်လို့ပြောနိုင်ရလားကောမြင်။
အဲဒီလိုဗျဟိုကျွန်တော်ဒီတလုံးမှာဆောင်းပါးတစ်ပုဒ်နှစ်ပုဒ်ဖတ်ပြတယ်ပေါ့နော်။ဆိုတော့ဒီလိုကာလမျိုးမှာရေးကြည့်တာက trust ပေါ့ကျွန်တော်တို့ယုံကြည်မှုပါ။အဲတော့ဥဆောင်ရတဲ့လူတွေနဲ့ကျွန်တော်တို့အောက်ခြေမှာလုပ်နေတဲ့လူတွေရဲ့ဈာထဲမှာယုံကြည်မှုကြီးကြီးမားမားရှိဖို့လိုပါတယ်။ဆိုတော့ဒါကြောင့်မို့ပဲကျွန်တော်မြင်တဲ့အနောက်နိုင်ငံတွေမှာလည်းခေါင်းဆောင်တွေက trust ပြောနေရတယ်မဆိုးရင်ဘူးပစ္စည်းတွေအလုံးလောက်ရှိပါလေနောက်တစ်ခုကသူတို့ဘက်ကလုံးဝဟိုပြက်ပြက်သားသားလုပ်ပေးမယ်စသဖြင့်ပေါ့ဗျာဆိုတော့ဒါတွေပြောရတယ်ဗျာဆိုတော့အဲ့တော့ကျွန်တော်တို့စီမှာအဲ့လိုပြောသလားဆိုရင်ဒီခေါင်းဆောင်ပိုင်းကအောက်ခြေနဲ့အဆက်အသွယ်ကဟိုကျွန်တော်ပြောရင်အားနည်းတယ်လို့ပြောလို့ရတယ်ဗျာနော်အခုဒေါ်အောင်ဆန်းစုကြည်ကသူတို့မချသေးခင်ကကျွန်တော်တို့ဟို Facebook page ထောင်တယ်ပေါ့ဗျာအောက်ခြေနဲ့ပို့ပြီးတော့ဟိုလွယ်လွယ်ကူကူဆက်သွယ်လို့ရအောင်ဆိုတဲ့အနေအထားမျိုးပေါ့ဆိုတော့ကျွန်တော်မြင်တာကအဲ့ဒီချက်စာလို့ရှိရင်ကျွန်တော်တို့ဟိုယုံကြည်မှုပို့တက်လာအောင်ဘယ်လိုလုပ်ပြင်လဲပေါ့နော်
So now we are going to look at it. Out here, we are going to look at it. We are going to look at it.
ဟိုပတ်စံတဲ့သီးခံကြပါဆိုတာမျိုးနဲ့တော့မရတော့ဘူးပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့တကယ်လက်တွေ့ရုပ်ဝတ္ထုပစ္စည်းတွေလည်းလိုက်လာဖို့လိုမယ့်အနေအထားတွေရှိပါတယ်ဟုတ်ကဲ့ဟိုနောက်တစ်ပိုင်းကပေါ့လေဒီသတင်းအချက်အလက်တွေထုတ်ပြန်တဲ့အပိုင်းနောက်ပညာပေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ဟိုဒီရဲ့အပိုင်းမှာပဲကိုအောင်သူကြီးနဲ့တွေ့လိမ့်မယ်ထင်ပါတယ ွားလာတဲ့လူတွေကိုလမ်းမှာအချမ်းမအေးရစစ်တာဆေးတာမျိုးတွေကိုဒီသက်ဆိုင်ရာဒီလိုပေါ့လေကာယကံရှင်တွေကရရန်ပြပြနဲ့တုံ့ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလူလူချားမှာအချမ်းမအေးအတိပေးနိုင်မှုအပိုင်းကဟိုအားနဲ့ဟိုလို့ညာပြောနိုင်သလားအခုကဘယ်လိုပြောမလဲလူတွေပူပေါင်းဆောင်ရွက်မှုကလည်းအားနဲ့နေတယ်ဆိုတော့ဟိုဒါတွေကပညာပေးတဲ့လူတွေမှာလုံနေရလားဒါမှမဟုတ် public ဘက်ကအများပြည်သူဘက်ကဒါနဲ့ပတ်သက်လို့ဟိုနားလည်မှုပိုင်းတွေအားနဲ့နေရလားဘယ်သူဘက်ကလိုအပ်ချက်တွေရှိနေလဲ
ကျွန်တော်မြင်တာဒီလိုပဲအခုတလုံးမှာပေါ့နော်ဆိုတော့ FM radio ဖွင့်လိုက်လို့ရှိရင်လည်းဒီသချင်းတွေကြားပါတယ်ညောင်ရုံးမြေသားကြားဖွင့်လိုက်လို့ရှိရင်လည်းတမလို့ဘက်ကရောဒီအရက်ဘက်ကရောအခုကဒီပညာပေးမှုတွေတော်တော်ကြီးကြီးပြည့်ပြည့်ကြီးလောက်လာတဲ့အနေအထားရှိပါတယ်ရှိပေမဲ့လည်းကျွန်တော်မြင်တာကဟိုအောက်ခြေပြည်သူရဲ့ဟိုခံယူချက်ပေါ့ဗျာချက်ချင်းပြောင်းသွားမလားပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တယ်နည်းနည်းအချိန်ယူအောင်မယ်လည်းထင်တယ်ဆိုတော့တချို့ကိစ္စတွေမှာတော့အနာဇက်လည်းသုံးဖို့လူကောင်းလူလိမ့်မယ်လို့ထင်တယ်ဗ
ျဆိုတော့ဟိုနောက်တစ်ပိုင်းကျွန်တော်ဆွေးနွေးချင်တာကတော့ဟိုစီးပွားရေးအပိုင်းပေါ့နော်အခုဆိုရင်ဒီလုပ်ငန်းကံကံနေပိတ်ရတယ်နောက်ထပ်လည်းစေရုံလေးရုံနေပိတ်ရမယ်အလားလားလည်းရှိနေပါတယ်နောက်အလုပ်သမားတွေအခုရန်ကုန်မှာဆိုပဲဟိုတိုင်းနဲ့ချီပြီးလုံးလုံးစေဟိုအလုပ်လုပ်မဲ့ဖြစ်နေရရှိတယ်ဆိုတော့ဟိုတခုရှိတာဒါတွေကနိုင်ငံတော်တော်များများမှလည်းကြုံရတဲ့ပြဿနာပါဒီအမေရိကန်မှာတော့မှပဲဒီအလုပ်လုပ်မဲ့ထောက်ပံ့ရေးတောင်းတဲ့လူဟို6တန်း6တန်းရှိတယ်ဆိုပြီးဒီဘက်ထက်မှပဲတဲ့ရင်ထုတ်ပြန်ထားပါတယ်ဟိုဒေါ်ဆန်းစုကြည်ရဲ့ဒီမကြတဲ့နှောင်းကမိန်ကုန်းထဲမှာတော့သူပြောဆိုတာရှိပါတယ်ဒီစီဝါရေးအရာထိခိုက်မှုအနည်းဆုံးဖြစ်အောင်စီစဉ်ထားတယ်အလိုအဆောက်လုပ်ငန်းတွေကိုချင်းဝင်ပေးတာမျိုးနောက်အလုပ်သမားတွေကိုလောက်ခပေးနိုင်အောင်စီစဉ်ထားတာမျိုးတွေရှိတယ်ဆိုပြီးပြောပါတယ်ဟိုအသေးစိတ်အစီအစဉ်တွေတော့မသိအောင်ပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာတခုရှိတာငကိုရဲလူမှုဖူလုံရေးလို့စီမံမျိုးတွေကတိတ်လေအားကောင်းတာမဟုတ်တော့အခုလက်ရှိကြုံနေရတဲ့အခြေအနေနဲ့လုံလောက်နိုင်မှာမလားဆိုတော့ဒီလိုပြဿနာမျိုးတွေကြုံလာရင်ရောဘာတွေပြင်ဆင်ထားဖို့လိုမလို့ကိုရံမျိုးသိန်းယူဆလဲ
အခုလက်တော်အခြေအနေမှာကျွန်တော်တို့ဒီ covid ပေါ့လေ19ပေါ့ corona virus ကူးစက်မှုဟာအင်မတန်မှဆိုးရင်ရတယ်လို့အဲ့ဒီနောက်ဆက်တွဲပေါ့လေဖြစ်လာမဲ့ဒီစီးပွားရေးနဲ့ဆက်ဆက်တဲ့စိန်ခေါ်မှုအကျက်သေးတွေကလည်း short တွက်လို့လုံးဝမရတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်အဲ့တော့ဥပမာလက်တော်ကျွန်တော်ဟဲ့လားကျွန်တော်ရန်ကုန်မြို့ထဲမှာကျွန်တော်တွာလာနေတဲ့အချိန်မှာကျွန်တော်နှီးစပ်ဆုံးမေးပြတာကကျွန်တော်တို့တက္ကစီမောင်းတဲ့လူတွေတက္ကစီမောင်းတဲ့လူတွေရဲ့ဝင်ငွေဟာဟို85ရာခိုင်နှုန်းလောက်ရောကြွားသွားတယ်အဲ့တော့အရင်တော့ဟဲ့လား4000လောက်ရှာနိုင်တဲ့လူကအခုအချိန်မှာ1000လောက်ကိုမနည်းရှာနေရတဲ့အနေအထားမျိုးဖြစ်သွားတာကိုတွေ့ရတယ်အဲ့တော့တချို့ဆိုရင်ဟဲ့လားကားပြန်အပ်တယ်တချို့ဆိုရင်ဒီကျွန်တော်တို့အုံနာချင်းကို short အမိတိုင်းရတာမျိုးတွေဖြစ်လာအဲ့တော့ဒါတက္ကစီမောင်းနေဆိုတဲ့လူတွေဟာစိတ်ပြီးကြက်သေးတဲ့အထဲမှာမပါဘူးအများစုပါเนาะအဲ့ဒီတိုက်စီမောင်းတဲ့လူတွေလည်းကြက်သေးတဲ့လက်လုံးလက်စားတွေရှိပြီးတယ်။အဲ့တော့အုတ်ချေလက်လုံးလက်စားတွေတနည်းလုံးမှတနည်းစားရမယ်ဟလာဒီလူတွေအဲ့ဒီလူတွေအတွက်ကိုအလုံးကန်ခွဲ့နိုင်နေမရှိတော့ဘူးဆိုရင်အဲ့ဒီလူတွေကတနည်းလုံးမှသူတို့ရဲ့ဘဝတနည်းစားအောင်အဲ့တော့သူတို့နေ့စဉ်စားတောက်ဖို့အတွက်ကဘယ်လိုလုပ်မှာလဲ။အဲ့ဒါကြီးမားတဲ့စိတ်ခေါ်မှုတစ်ခုဖြစ်လာ။အဲ့တော့အစိုးရအနေနဲ့ဟလာဒီတနည်းလုံးတနည်းစားတွေအတွက်ဘာလို့စိတ်ဆင်းမလဲအဲ့တော့ကျွန်တော်အမြင်ကတော့အဲ့ဒီမှာ contingency plan ပေါ့ဗျာဟာအရေးပေါ်အခြေအနေမှာနော်ဒီခုနပြောတဲ့ဆင်းရဲမွေးတည်မှုဓာတ်ကိုခံနေရတဲ့ပြည်သူတွေအတွက်ကိုဘလို့အကူအညီပေးမလဲဆိုတဲ့အစီအစဉ်ကအရေးကြီးတယ်လို့မြင်တယ်နောက်တစ်ချက်ကဟလာအစိုးရကစီးပွားရေးလုပ်ငန်းရှင်တွေကိုဟလာစီးပွားရေးလုပ်ငန်းတွေကိုချင်းငွေထုတ်ပေးမယ်ဆိုတာဒါကျူဆိုရမယ့်ကိစ္စအဲတိုးတော်လေးပဲဒီချင်းငွေထုတ်ပေးမယ့်ကိစ္စဟာနော်အဲ့ဒီမှာလုပ်ရတဲ့လုပ်ငန်းစဉ်တွေ procedure တွေဟာအင်မတန်မှရှုပ်ထွေးပြီးတော့နော်ခက်ခဲနေမယ်ဆိုရင်ဒီချင်းငွေပေါ်မှာနော်ဟိုလုပ်ငန်းရှင်တွေရဲ့စိတ်ဝင်စားမှုကကျော့ကျသွားနိုင်တယ်လို့မြင်ပါတယ်အဲ့တော့တကယ်တမ်းကတော့ဟလာအစိုးရကြီးရွယ်တာလေဟိုလုပ်ငန်းရှင်တွေလာစားပေးနိုင်မှုကြီးရွယ်တယ်ဆိုရင်ကျွန်တော်အမြင်ကတော့အဲ့ဒီလိုချင်းငွေမျိုးတွေကိုဟလာဟို
Okay, so now to go a level.
ဒီစီးပွားရေးနဲ့ပဲဆက်ဆက်ပါတယ်ဟိုကျွန်တော်မြန်မာနိုင်ငံမှာဒီပထမဆုံး COVID-19 ကူးစက်မှုအတည်ပြုလိုက်တဲ့အချိန်မှာပဲဟိုလူတွေကအလူရဲ့ဈေးဝယ်တာတွေစုဆောင်းတာတွေမျိုးတွေကြုံခဲ့ရတယ်ဟိုဒါမျိုးတွေကနိုင်ငံတော်တော်များများလည်းဟိုကြုံခဲ့ပြီးပါပြီဟိုတရုတ်နိုင်ငံအစအမေရိကန်အစုံပေါ့လေဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့လေဒီလိုမျိုးကွန်ပျက်စီးပြတ်တာမျိုးဈေးတက်တာလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲကျင်းဝနိုင်တဲ့ပြဿနာတွေကိုဟိုဖြေရှင်းနိုင်မှုအစဉ်သိအခြေအနေမှာဘယ်လောက်ထိများရှိလဲကောင်းကြီးရေ
ဒီလိုပြဟိုကျွန်တော်တို့နိုင်ငံကစဘာဆိုင်ပြတဲ့နိုင်ငံဆိုတော့ရေဘူးကအဖြစ်တော့ဟိုဆာစဘာပို့လျှံတာတွေရှိပါတယ်ဆိုတော့နောက်တစ်ခုကကြတော့လေစဘာကဟိုဆိုင်မယ်ဆိုလို့ရှိရင်တက်တန်းတူရပြ3လလောက်တည်းမှာနောက်ကစဘာတက်ထပ်ထွက်နိုင်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပြောရင်တော့ဟိုဆန်အတွက်ကကျွန်တော်တို့မစိုးရရဘူးဆိုတဲ့အနေထားပါဆိုတော့ဒါပေမဲ့လည်းပြဿနာကဘယ်လိုဖြစ်တတ်လဲဆိုတော့ကျွန်တော်တို့ဟိုရှားပါမှုဆိုတဲ့ဟာကအထူးသဖြင့်ဒီ mismanagement ပေါ့ဗျာစီမံခန့်ခွဲမှုလွဲတဲ့အချိန်မျိုးတွေမှာဒီခုနစာနာရေးခါရှားပါမှုတွေဖြစ်တာပဲနောက်တစ်ခုကကျတော့ခုနကျွန်တော်တို့အစောပိုင်းကဆွေးနွေးတဲ့အထည်ချုပ်အလုပ်သမားတွေပေါ့ဗျာဟိုသူတို့မှလှုပ်အားရှိရဲ့လုံနိုင်တယ်ဒါပေမဲ့လှုပ်ရှားလုပ်တွေမရှိတော့တဲ့အခါမှာစားစရာဝယ်ဖို့ပတ်စံမရှိတော့ဘူးเนาะဆိုတော့ဒီလိုအနေအထားတွေကြုံရတတ်တယ်ဆိုတော့အဲ့လိုအနေအထားတွေအတွက်ကိုဟိုကျွန်တော်တို့ပြင်ဆင်သားသလားဆိုလို့ရှိရင်အခုချိန်ကြီးတော့ကျွန်တော်မတွေ့သေးဘူးဗျာ
ဟုတ်ကဲ့ကောင်းသူငယ်အခုလို့ဆွေးနွေးပြတဲ့ကျေးဇူးပါပါဝင်ဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိဥပအောင်သူငယ်နဲ့တော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုတော့ View မြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00အထိအစီအစဉ်နဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00အထိအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လေးဦးပါခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါမယ်။ကမ္ဘာ့ကပ်ဘေးဇိုးကြီးဖြစ်တဲ့ကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်နှံ့မှုဟာဒီကနေ့ဧပြီလ4ရက်နေ့အစမှာတော့ကူးစက်သူပေါင်း1000ကျော်နဲ့သေဆုံးသူပေါင်း9800ကျော်သွားခဲ့ပါပြီ။ဒီဇင်ဘာလမှာတရုတ်နိုင်ငံဝူဟန်ကနေစတင်ဖြစ်ပွားတဲ့ဒီဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း200ကျော်မှလက်ရှိကူးစက်ပြန့်ပွားနေပြီးတော့အမေရိကန်ပြည်ထောင်စုမှာအများဆုံးနဲ့ကူးစက်သူ 28,000 ကျော်သေဆုံးသူ 9,000 နီးပါးရောက်ခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးရေးဝိုင်းဝန်းလှုံ့ဆော်ကြတဲ့အနေနဲ့လူတွေအားလုံးအဝတ်နှာခေါင်းစီတက်ကြဖို့အတွက်အမေရိကန်အစိုးရကအကြံပြုတယ်လို့သမ္မတဒေါ်နယ်ထရမ့်တောက်ကြနေကပဲပြောသွားပါတယ်။အခုလိုမျိုးအစိုးရရဲ့အကြံပြုချက်ဟာမဖြစ်မနေလိုက်နာရမယ်လို့တော့မဆိုလိုပါဘူး။သူ့အနေနဲ့တော့နှာခေါင်းစည်းပေါ်ကတက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားတာပါ။ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်ရေးအတွက်လိုအပ်တဲ့ N95 မျက်နှာဖုံးနဲ့တခြားအကာအကွယ်ဝတ်ဆင်ရတဲ့ဝတ်ဆုံပစ္စည်းတွေကိုတခြားနိုင်ငံတွေစီပို့ပေးနေတာရပ်ဖို့အမိန့်ကိုလည်းသမ္မတထရမ့်တောက်ကြနေကပဲလက်မှတ်ရေးထိုးသွားပါတယ်။ဒီလိုမျိုးမျက်နှာဖုံးနဲ့လိုအပ်တဲ့ပစ္စည်းတွေကိုလှောင်ထားပြီးတော့ဈေးကစားနိုင်ငံသားကိုတင်ပို့တဲ့မှန်ခိုဈေးကွက်ကိုတားဆီးဖို့အခုလိုလှုံ့ဆော်ရတာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာအင်ဂျီနီယာအကြံပေးကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပထမဦးဆုံး100ကျော်သွားတဲ့အနေနဲ့ဒီကနေ့မှာနောက်ထပ်ပိုးကူးခံရသူ118ဦးရှိရလို့ NHA သတင်းဌာနကကြေညာပါတယ်။အခုဆိုရင်စုစုပေါင်းဂျပန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ191ဦးထက်မနည်းရှိသွားပြီလို့အာနာဘိုင်းတွေကလည်းအတည်ပြုပါတယ်ဒီလိုမျိုးတိုကျိုမြို့ပေါ်မှာယောဂါကူးစက်မှုများပြားလာတာကြောင့်ဒီကနေ့စနေနေ့တနင်္ဂနွေမှာလူတွေအပြည့်မထွက်ကြဘဲနဲ့နေအိမ်တွေမှာပဲနေကြဖို့တာဝန်ရှိသူတွေကတင်းတင်းကြပ်ကြပ်ပြောဆိုနေပါတယ် VOA American တန်ရဲ့ April 4ရက်စနေညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျွန်မအေသနာကျော်ပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သောရရှင်ကြီးအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.